ဗီဒီယိုအတိုလေးတွေရိုက်ကူးမျှဝေတဲ့ TikTok လူမှုဆက်သွယ်ရေးကွန်ရက်ရဲ့အမှုဆောင်အရာရှိချုပ်ကိုအမေရိကန်လွှတ်တော်မှသာသာပတင်းနေကစစ်ဆေးကြားနာခဲ့ပါတယ်။အမေရိကန်မှာသုံးဆွဲသူတန်း150လောက်ရှိတဲ့တရုတ်ကုမ္ပဏီပိုင် TikTok ကိုတားမြစ်ပိတ်ပင်ဖို့တင့်မတဲ့ဆုံးဖြတ်နိုင်ဖို့အတွက်အမှုဆောင်အရာရှိချုပ်ရှူစီချူကိုဆင့်ခေါ်ခဲ့တာဖြစ်ပါတယ်အသက်40အရွယ်စင်ကာပူဇာတိဖြစ်တဲ့ချူဟာ TikTok ရင်ဆိုင်နေရတဲ့ဆွဆွဲမှုတွေကိုတံပြန်ဖို့လူများရှိမောက်ကိုထွက်ပြီးလာရောက်ဖြေရှင်းတာဖြစ်ပါတယ် TikTok ကသုံးဆဲသူတွေရဲ့လုံခြုံရေးကိုအထူးအလေးထားလို့အမေရိကန်မှာပိတ်ပင်ဖို့မတင်တော်ဘူးလို့ခြေပါထွက်ဆိုခဲ့ပါတယ် Republican နဲ့ Democratic Party နှစ်ခုစလုံးကလွတ်တော်အမတ်တွေက TikTok ရဲ့ TikTok ပေါ်ဗီဒီယိုတွေကိုစောင့်ကြည့်စစ်ဆေးမှုအခြေအနေအမေရိကန်နိုင်ငံသားတွေရဲ့အချက်အလက်တွေကိုတရုတ်အစိုးရလက်ထက်မရောက်စေဖို့အာမခံချက်တခါသတင်းသမားတွေကိုစောင့်ကြည့်ထောက်လှမ်းနေတာတွေနဲ့ပတ်သက်ပြီးချူးကိုမေးမြန်းခဲ့ပါတယ်။ချူးဘက်ကလည်းအမေရိကန်နိုင်ငံသားတွေရဲ့အချက်အလက်တွေကိုအမေရိကန်မြေပေါ်မှာအမေရိကန်ပိုင်းနည်းပညာကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Oracle C မှာလွှဲပြောင်းသိမ်းဆည်းထားတယ်လို့ပြန်လည်ဖြေရှင်းခဲ့ပါတယ်။ TikTok ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ ByteDance ကလည်းတရုတ်အစိုးရအပါအဝင်ပဲအစိုးရအတွက်မှသူလိုလုပ်ပေးနေတာမဟုတ်ဘူးလို့ချူးကပြောဆိုခဲ့ပါတယ်